သမရဦးသိန်းစိန်အစိုးရလက်ထက်မှာပဲဖွဲ့စည်းခဲ့တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစည်းစိမ်ရေးကော်မတီကိုနိုင်ငံရေးအကျဉ်းသားများရေးရာကော်မတီအဖြစ်သမရယုံကဇန်နဝါရီလ5ရက်မနေ့ကနေ့စွဲနဲ့ပြင်ဆင်ဖွဲ့စည်းတဲ့အကြောင်းဒီကနေ့ဇန်နဝါရီလ6ရက်သတင်းစာတွေမှာပါရှိလာပါတယ်။နိုင်ငံရေးအကျဉ်းသားရေးကိုဦးဆောင်လှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ထိုင်းခြေဆိုင် AAPP ကိုအခုပြန်ဖွဲ့တဲ့28ဦးကော်မတီမှာပြန်မထည့်တဲ့အပေါ်မှာတော့ AAPP ရဲ့တွဲဖက်အတွင်းရေးမှူးကမေးခွန်းထုတ်လိုက်ပါတယ်။အပြည့်အစုံကိုတော့ရန်ကုန်ရုံးက VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်။
2013ခုနှစ်ကဖွဲ့စည်းခဲ့တဲ့နိုင်စစ်ကော်မတီလို့အများသိတဲ့နိုင်ငံရေးကျင်းသားစီစီရေးချယ်ရေးကော်မတီကိုနိုင်ငံရေးကျင်းသားများရေးရာကော်မတီအဖြစ်နဲ့အမည်ပြောင်းလဲခဲ့တယ်လို့ဒီကနေ့စိုးရပိုင်းသတင်းစာတွေမှာဖော်ပြလာတာပါ။ဒါပေမဲ့လည်းနိုင်ငံရေးကျင်းသားအရေးကြီးကြီးပြည့်ပြည့်ဆောင်ရွက်နေတဲ့နိုင်ငံရေးကျင်းသားဟောင်းများကူညီစောင့်ရှောက်ရေးအသင်း AABB ကကိုယ်စားလှယ်တွေကိုဒီကော်မတီမှာထည့်သွင်းမလာတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လို့ရတယ်လို့လည်း AABB ရဲ့တွဲဖက်အတွင်းမှကိုပိုကြီးကပြောပါတယ
်။ဒါအစိုးရရဲ့သဘောထားပဲလေ။ဒါအစိုးရကရွေးချယ်တာပဲ။ကျွန်တော်တို့ကလက်ကျန်နိုင်ငံအကျဉ်းသားစီစဉ်ရေးကော်မတီဖွဲ့ပြီးတော့ကျွန်တော်တို့ကိုကမ်းလှမ်းကြည့်နေတော့ကကျွန်တော်တို့ပါဝင်ခဲ့တယ်။အဲ့လိုပါဝင်ခဲ့တဲ့အချိန်မှာလည်းကျွန်တော်တို့ဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်တယ်။ကျွန်တော်တို့လုပ်ကံရတဲ့အကုန်လုံးကိုကျွန်တော်တို့လုပ်ပေးခဲ့တယ်။ဒါကအဖွဲ့ဝင်တွေအဲ့ဒီအချိန်မှာပါဝင်တဲ့အဖွဲ့ဝင်19ခုလုံးကတည်ပြီးသားဖြစ်ပါတယ်။အခုလိုမျိုးဒီပြန်ပြီးဖွဲ့စည်းခဲ့ဆိုတဲ့အချိန်မှာလည်းဘာကြောင့်အစိုးရကခြံထားခဲ့တာလဲဆိုတော့အစိုးရကိုမေးတာပိုကောင်းပါလိမ့်မယ်။
2013ခုနှစ်ကဖွဲ့စည်းခဲ့တဲ့နိုင်စစ်ကော်မတီမှာနိုင်ငံရေးကျင်းသားရေးတကြွမြင့်ဆောင်ရွက်နေတဲ့ AABB, FBBS တို့အပါအဝင်နိုင်ငံရေးကျင်းသားဟောင်းတွေပြီးတော့အချင်းဦးစည်းဌာနနဲ့တမရယုံကဒုဝန်ကြီးတချို့နဲ့ဖွဲ့စည်းခဲ့ပြီးတော့ကော်မတီဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝန်ကြီးဦးစိုးသိန်းကဦးဆောင်ခဲ့တာပါ။အခုပြန်ဖွဲ့လိုက်တဲ့ကော်မတီမှာတော့ပြည်ထောင်စုဒုဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကိုဥက္ကဋ္ဌအဖြစ်တာဝန်ပေးခဲ့ပြီးတော့အတွင်းမှုကတော့အချင်းဦးစည်းဌာနရဲ့ညွှန်ကြားရေးမှူးဦးတန်းထိပ်ကတာဝန်ယူမှာဖြစ်ပါတယ်။ပြန်ဖွဲ့လိုက်တဲ့ကော်မတီအနေနဲ့လက်ရှိချိန်မှာဖန်ခံနေရတဲ့နိုင်ငံရေးကျင်းသားတွေပြန်လည်ရေးအတွက်ရောအမှုရင်ဆိုင်နေရတဲ့သူတွေအတွက်ရောဘယ်လောက်လုပ်ပေးနိုင်မလဲဆိုတာကတော့အတိအကျမပြောနိုင်သေးဘူးလို့အခုပြန်ဖွဲ့ခဲ့တဲ့ကော်မတီမှာပါဝင်တဲ့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ FBBS ကပြောရေးဆိုခွင့်ရှိသူဦးရဲအောင်ကပြောပါတယ်
။ဟောဟုတ်ကဲ့ဗျာအဲ့ဒါကတော့ကျွန်တော်တင်ပါတယ်ဒီကော်မတီကဘယ်လောက်လုပ်နိုင်မလဲဆိုတာကတော့တိကျကဒီကော်မတီထဲမှာပါဝင်တဲ့လူတွေပေါ့လေ။ဒါကသမနာကအဓိကသမနာအနေနဲ့ကဘယ်လောက်ရှိလုံးပိုင်ခွင့်ဒီကော်မတီကိုဝေးထားတယ်ကော်မတီကဘယ်လိုလုပ်ငန်းစဉ်တွေသွားမလဲဆိုတာကတော့ကျွန်တော်သိချာမသိရသေးပါဘူးအဲ့ဒီပုံမှာကျွန်တော်တို့မူတည်မယ်လို့ထင်ပါတယ်ဗ
ျတချိန်တည်းမှာပဲအခုရက်ပိုင်းတွင်ထောင်နေထဲမှာကျန်နေတဲ့လက်ကျန်နိုင်ငံရေးအကျဉ်းသား160ကျော်အတွက်လွတ်မြောက်ပြီးထင်ရှားတဲ့နိုင်ငံရေးသမားတွေကလက်ဖွားပေါ်မှာနာမည်ရေးပြီးတော့သူတို့ပြန်လည်လွတ်မြောက်ဖို့လက်ဖွားကမ်ပိန်းနဲ့တောင်းဆိုနေကြတာပါ ABB နဲ့ FBBS တို့ပေါင်းလုပ်တဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ ABB ရဲ့ပြောခွင့်ရှိသူတူဖြစ်တဲ့ကိုအောင်မျိုးကျော်ကအခုလိုပြောပါတယ
်လက်ဖွားကမ်ပိန်းလက်ဖွားပေါ်မှာကျွန်တော်တို့ထောင်ဝဆိုဒီမှာကြီးရဲ့နိုင်ငံရေးလွမြောက်ပြီးတာနိုင်ငံရေးကျင်းသားဟောင်းတွေကနေပြီးတော့ထောင်နဲ့လက်ရှိထောင်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသား164ယောက်ရဲ့နာမည်တွေကိုတယောက်ချင်းစီကိုရေးပြီးတော့ကျွန်တော်တို့လက်ဝါးတွေထောင်ပြီးတော့တပုံရိုက်ခံတယ်ပြီးတော့အဲ့ဒီကောင်ကိုတို့ website တို့မှာကျွန်တော်တို့ဖြန့်တယ်နောက်နိုင်ငံတကာကိုသိအောင်ကျွန်တော်တို့လုပ်တယ်ဒီအချင်းလက်ရှိကျန်နေတဲ့နိုင်ငံရေးကျင်းသားတွေအားလုံးလွမြောက်ဖို့အတွက်ကျွန်တော်တို့ campaign လုပ်တာပါအဲ့ဒီ campaign ရဲ့နာမည်ကတော့ Even though I am free and I am not ငါလွမြောက်နေပြီမဲ့နာမလွတ်မြောက်သေးဘူးပေါ့အဲ့ဒီစကားကတော့ဦးဝင်းတင်စီကဦးဝင်းတင်လွတ်လာတဲ့အချိန်မှာပေးလိုက်တဲ့ comment ပါအဲ့ဒီဦးဝင်းတင်ပေးလိုက်တဲ့ comment ကိုကျွန်တော်တို့ဒီ campaign ရဲ့ခေါင်းစဉ်တင်ပြီးတော့ even though I am free I am not so yet ကျွန်တော်ခေါင်းစဉ်နဲ့ဒီလောက campaign ကိုကျွန်တော်လုပ်တာပါ
မြန်မာနိုင်ငံတဝမ်းမှာရှိတဲ့အကျဉ်းထောင်တွေထဲမှာနိုင်ငံရေးကျင်းသား164ဦးကျန်ရှိနေသေးပြီးတော့နိုင်ငံရေးတက်ကြွလှုပ်ရှားသူ203အမှုရင်ဆိုင်နေရတယ်လို့လည်း AABB နဲ့ FBBS တို့ကထုတ်ပြန်ထားတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတော့အစိုးရအာဏာပိုင်တွေကမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားလုံးဝမရှိတော့ဘဲပြန်လွတ်ပေးဖို့တောင်းဆိုခံနေရသူတွေဟာပြစ်မှုချိုးဖောက်လို့ထောင်ကျနေသူတွေဖြစ်တယ်လို့အစိုးရပိုင်မီဒီယာတွေကသတင်းညှင်းဆိုခဲ့တာပါခင်ဗျ